ကနာရေးစီစဉ်နေတဲ့ပတ်သက်လို့လွှတ်တော်မှာသဘောတူညီချက်မရနိုင်တဲ့အတွက်အမေရိကန်အစိုးရရဲ့လုပ်ငန်းတွေတောက်ကြနေညကစလို့အရဆိုင်လိုက်ရပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတသက်တမ်းတစ်နှစ်ပြည့်ချိန်မှာပဲအစိုးရရင်းနှီးရရဆိုင်လိုက်ရတဲ့အဖြစ်နဲ့ကြုံရတဲ့အပေါ်သမ္မတရဲ့ Republican Party နဲ့အတိုက်ခံ Democrat Party ကလွှတ်တော်ကိုယ်စားလှယ်တွေကတော့အပြန်အလှန်ပြစ်ဖို့နေကြတာပါ။အပြည့်အစုံကိုတော့ကိုအောင်လွင်ကတင်ပြပေးထားပါရဲ့ရှင်
။လူမှုကြီးကြပ်ရေးဆိုင်ပြည်ဝင်ပြောင်းလဲရေးစီစဉ်တဲ့နေဆက်လုံခြုံရေးကိစ္စတွေကိုလွှတ်တော်ရင်းကလူများစု Republican တွေနဲ့လူနည်းစု Democrat တွေကြားနောက်ဆုံးချိန်ထိညှိနှိုင်းလို့မရခဲ့ရကအမေရိကန်ဆိုးရရန်တရားရပ်ဆိုင်းလိုက်ရတဲ့အထိဖြစ်ခဲ့တာပါ။ဟောက်လွတ်တော်ကအတည်ပြုခဲ့တဲ့ဗန်နိုင်းဆန်ဥပဒေမူကြမ်းကိုအစိုးရရဲ့လုပ်ငန်းတွေရပ်ဆိုင်းရမယ့်တကောင်းရန်အချိန်မတိုင်ခင်မှာပဲတောက်ချနေညာပိုင်းထက်လွတ်တော်မှာမဲခွဲခဲ့ရမှာတော့ကိုယ်စားလှယ်တရားရှိတဲ့ထက်ကလိုအပ်တယ်မဲ60မပြည့်ပဲထောက်ခံမဲ50သာရခဲ့ပြီးအရေးနေနေတာပါ။ထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့လွှတ်တော်မှာမဲခွဲမဆုံးဖြတ်ခင်မှာပဲပြောဆိုထားတဲ့သမ္မတအင်ပီရိုရဲ့မှတ်ချက်ကိုကူကပြီးဒီမိုကရက်တွေကိုဖြစ်တင်နေတာပါ
What we've just witnessed on the floor was a cynical decision by Senate Democrats.
တောင်ပေါင်းများစွာသောအမေရိကန်တွေကိုဘေးချိတ်ချပြီးတောင်ပေါင်းများစွာနဲ့နိုင်ငံရေးကစားဖို့အတွက်ဒီမိုကရက်အထက်လွှတ်တော်အမတ်ကြီးရဲ့မယိုးသားတဲ့ဆုံးဖြတ်ချက်ကိုလွှတ်တော်မှာတွေးခဲ့ကြရတာပါ။တကယ်ဆိုရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ့်အရေးကနေရာနှုန်းပြေရှောင်ရှားနိုင်မှာပါ
။အမေရိကန်ပြည်အစုကိုမိဘတွေနဲ့တူတရားမဝင်ရောက်လာကြသူတိုင်းနဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့အစီအစဉ်တည်းရဲ့ဗန်နိုင်းဥပဒေမှာထက်သွင်းမှုဒီမိုကရက်တွေကတောင်းဆိုနေပေမဲ့အစိုးရနဲ့ရီပက်ဘလီကန်တွေကတော့စန့်ကျင်နေကြတယ်လို့နေဆက်လုံယုံရေးအတွက်တတိုင်းကရမယ့်အစီအစဉ်ကိုထက်သွင်းရေးသမ္မတနဲ့ရီပက်ဘလီကန်ပါတီရဲ့လူလားချက်ကိုလည်းဒီမိုကရက်ဘက်ကငြင်းဆန်ထားတာဖြစ်ပါတယ်။ထက်လွတ်တော့လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့အစိုးရရန်တရားရပ်ဆိုင်းရတာဟာသမ္မတတော်နဲ့ထရမ့်မှသာအဓိကတာဝန်ရှိကြောင်းပြောဆိုလိုက်တာပါ
။ This will be called the Trump shutdown because there is no one
ဒီကြိမ်အစိုးရရန်နေရရဆိုင်ရတာဟာသမ္မတထရမ့်ရဆိုင်မှုလို့ခေါ်ရပါလိမ့်မယ်ဒီအချိန်နေထိဖြစ်ခဲ့တဲ့အပေါ်အပြစ်တင်ရမယ့်သူဟာသမ္မတထရမ့်ကလွဲလို့တခြားလူမရှိပါဘူးနေဆက်တိုင်းအစည်းအဝေးကိုတော့ထည့်သွင်းဆွေးနွေးခဲ့တဲ့ပါတီနှစ်ရပ်ပေါင်းရဲ့ညှိနှိုင်းမှုတွေကိုပဲပြစ်ခဲ့တာလဲသမ္မတပါပဲ
အစိုးရရန်နေရရဆိုင်လိုက်ရတဲ့အပေါ်အပြန်အလှန်အပြစ်ဖို့နေကြတဲ့ Republican နဲ့ Democrat တွေကြားနိုင်ငံရေးအရာပြင်ဆင်မှုတွေပြင်းထန်လာလိမ့်မယ်လို့လည်းအကဲခတ်တွေယူဆနေကြတာပါအစိုးရနဲ့လွှတ်တော်ကိုထိန်းချုပ်ထားတဲ့ Republican Party နဲ့ထိတ်တဲရင်ဆိုင်ခဲ့တဲ့ Democrat တွေရဲ့လုပ်ရည်ဟာလည်းနိုင်ငံရေးအရာကြီးမားတဲ့မဟာဗျူဟာအပြောင်းလဲတစ်ရပ်ဖြစ်နေလဲမြင်နေကြပါတယ် AP သတင်းဌာနရဲ့ Washington Bureau အကြီးအကဲ Julie Pace ကတော့နှစ်ဖက်စလုံးကနိုင်ငံရေးတွက်ကိန်းနဲ့တုံ့ပြန်နေပုံရတယ်လို့ဆိုပါတယ်
Politics is complicated. It moves really quickly.
နိုင်ငံရေးအခြေအနေကရှုပ်ထွေးပြီးအပြောင်းလဲတွေကလည်းမြန်နေလေပါတီနှစ်ခုစလုံးကတော့ဒီနှစ်ရွေးကောက်ပွဲအပေါ်စိုးရိမ်တွေရိုက်ခတ်မလာဘူးမျှော်လင့်နေကြတာပါရှေ့လာမယ့်လတွေအတွင်းဖြစ်လာနိုင်တာတွေလည်းအများကြီးရှိနေတယ်လေ
အစိုးရရန်တရရဆိုင်လိုက်ရတဲ့အချိန်ဟာသမ္မတထရန့်အစိုးရတက်တန်းတစ်နှစ်ပြည့်ချိန်နဲ့လည်းတိုက်ဆိုင်နေတာပါထက်လွတ်တော့ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့ဒီအခြေအနေတွေအားလုံးကိုသမ္မတကိုယ်တိုင်ဖန်တီးခဲ့တာလို့ဝေဖန်ပါတယ်
Tomorrow marks a year to the day President Trump took the oath of office on the Capitol steps.
မနက်ဖြန်ဆိုရင်သမ္မတထရမ့်လွှတ်တော်ဆောက်ဦးရှိမှာကျန်းသစ်စာကျင်းစုတာဝန်ယူတာတနည်းပြပါပြီ။ကန်ဆိုးကျင်တော့ဖျို့ပြဲဖြစ်အောင်သူလုပ်ခဲ့တဲ့ကိစ္စတွေကြောင့်သမ္မတထရမ့်အစိုးရရန်နေရရပ်ဆိုင်းရတဲ့အဖြစ်နဲ့ကြုံရပါတယ်။သူဟာကျွန်တော်တို့အားလုံးကိုစူးစီးရမယ့်အစားအကွဲအဝဲပြားပြားဖြစ်အောင်လုပ်ခဲ့တာပါ
။အစိုးရတက်တန်တနည်းပြချင်းကြုံရတဲ့နိုင်ငံရေးအခြေအနေတွေကိုသမ္မတထရမ့်ရဲ့တုံ့ပြန်မှုတွေနဲ့အတူနောက်ဆက်တွဲအကျိုးဆက်တွေကြုံရနိုင်တယ်လို့လည်း AP သတင်းဌာနက Julie Pace ကသုံးသပ်ပါတယ်
။ Trump is marking his 1-year anniversary of the inauguration with a government shutdown. That's not a good thing for any president.
Donald Trump ကသမ္မတအဖြစ်ကျန်းသစ်စာကျင်းစုတာဝန်ယူတာတနည်းပြတဲ့အချိန်မှာပဲအစိုးရရန်ရရဆိုင်နဲ့ဒီအဖြစ်နဲ့ကြုံရတာပါ။ဒါကဘယ်သမ္မတအတွက်မှမကောင်းဘူးလေသူ့အတွက်လည်းထိုးနှက်ချက်ဖြစ်မယ်ဆိုတာကတန်တရားဖြစ်စရာမရှိပါဘူးဒီမိုကရက်တွေအပေါ်အပြစ်ဖို့ဖို့လည်းသူကြိုးစားပါလိမ့်မယ်အစိုးရလုပ်ငန်းတွေရပ်လည်ရတဲ့အပေါ်လူတွေကစိတ်ပျက်လာပြီးတော့ဗန်နာရေးအတုံးစီရေးကိစ္စမှာလူဝင်မှုကြီးကြပ်ရေးကိစ္စအတွေ့ဒီမိုကရက်တွေကဘာကြောင့်များအတိုက်ခံလုပ်နေရတာလဲဆိုပြီးတော့လေစဉ်းစားတာမျိုးတွေလည်းဖြစ်လာနိုင်တယ်လို့မျှော်လင့်ရတယ်လေအစိုးရရန်ရရကိုတစ်ပတ်ရပ်ထားမလားနှစ်ပတ်ရပ်ထားမလားထရမ့်ကတော့ဘလောက်ထိတောင့်ခံနိုင်မလဲဆိုတာကိုကျမတို့ကစောင့်ကြည့်နေပါတယ်
။သမ္မတဘရက်အိုဘားမားလက်ထက်မှာတုန်းကလည်းနိုင်ငံရေးအရာကွဲပြားမှုတွေကြောင့်အစိုးရလုပ်ငန်းတွေကို16ရက်ကြာရပ်ဆိုင်းထားခဲ့ရတဲ့အထိပါအစိုးရဝန်ထမ်းအများပြားအလုပ်မစင်းနိုင်တာနိုင်ငံနဲ့ကအများပြည်သူလက်ပတ်စရာပန်းညံတွေပိတ်ထားရတာမျိုးလို့အခြေအနေတွေနဲ့လည်းကြုံခဲ့ရတာပါ။အစိုးရရန်တရားရပ်ဆိုင်းလိုက်ရတဲ့အတွက်တိုင်းပြည်စီးပွားရေးကိုချက်ချင်းလက်ငင်းတက်ရောက်မှုတွေတွေ့ရမှာမဟုတ်ပေမဲ့ဗန်နံငွေကြီးဈေးကွက်တွေမှာတော့ရက်ခိုက်မှုတွေကြုံရလိမ့်မယ်လို့လည်းကြွမ်းကျင်သူတွေခန့်မှန်းနေကြပါတယ်ခင်ဗျာ။